န်တောင်ပိုင်းကဗိုလ်ဂရိတ်မြို့မှာအတေကံဘုံခွဲတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အဲ့ဒီမြို့တစ်ပိုင်မှာရုရှားအာဏာပိုင်တွေကလုံခြုံရေးတွန်းမြင့်ချထားပါတယ်။ပြီးခဲ့တဲ့နှစ်ရက်တွင်းအတေကံဘုံခွဲတိုက်ခိုက်မှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးလူ32ဦးသေဆုံးကလူအတော်များများထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီကနေ့တုန်းကဘုံခွဲတိုက်ခိုက်မှုမှာတော့ဒဏ်ရာထားတဲ့စင်အပိုင်းမိုင်းဆဆဖြစ်ခဲ့ပြီးလူ14ဦးသေဆုံးခဲ့ပါတယ်။လူ30ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီမတိုင်မီတရက်မှာအသေးခံဘုံးခွဲတိုက်ခိုက်သူဟာမြို့ရဲ့ယထာဘူရာအဝင်လုံခြုံရေးဂိတ်မှာပါလာတဲ့ပောက်ကွဲပစ္စည်းတွေကိုဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်လူ19ဦးတဲ့မင်းသေဆုံးခဲ့ရပါတယ်ဒီလာနေ့ကွဲတဲ့ဘုံးဟာအဲ့ဒီမတိုင်ကြီးတင်းရီနေ့ယထာဘူရာအဝင်ဝလုံခြုံရေးဂိတ်မှာကွဲတဲ့ဘုံးနဲ့ပုံစံအတူတူဖြစ်တယ်လို့ရုရှားနိုင်ငံရဲ့စုံစမ်းစစ်ဆေးရေးအေဂျင်စီပြောခွင့်ရသူကဆိုပါတယ်ဒါကြောင့်ဒီဘုံးကွဲမှုနှစ်ခုဟာဆက်ဆက်ပွဲရှိတယ်လို့ယူဆကြောင်းလည်းပြောပါတယ်ဒီတိုက်ခိုက်မှုတွေကိုလုပ်တယ်ဆိုတာကိုတော့ဘယ်သူကမှထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးမော်စကိုမှာတော့ရုရှားသမ္မတဗလာဒီမာပူတင်ကဗော်ဂိုဂရက်မြို့ရဲ့ရုရှားတခြားနေရာအလုံးမှာလုံခြုံရေးအခြေအနေတိုးမြင့်ယူဖို့အကြံဖက်မှုစန့်ကျင်အေဂျင်စီကိုအမိန့်ပေးထားပြီလို့ရုရှားအစိုးရကပြောပါတယ်ဒီတိုက်ခိုက်မှုတွေဟာအမေရိကန်၊အီရတ်နဲ့နိုင်ဂျီးရီးယားမှာဖြစ်ခဲ့တဲ့အကြမ်းဖက်ပုံစံတွေနဲ့အလားတူတယ်ဆိုပြီးရုရှားနိုင်ငံခြားရေးဌာနကနှိုင်းယှဉ်ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်အစွန်းရောက်အကြမ်းဖက်မှုအယူဆနဲ့အကြမ်းဖက်လုပ်ရတွေကိုဟန်တာထိန်းချုပ်နိုင်ဖို့နိုင်ငံတကာကစီးလုံးလက်တွဲဆောင်ရွက်ကြဖို့လည်းတိုက်တွန်းထားပါတယ်။